ဒီလိုဆင်းကသူချစ်သူကစားမဲ့ပွဲကိုလာအားပေးမှာမို့ဒီနေ့အမေရိကန်လက်ပစ်ဘောလုံးဖိုင်နယ်ပွဲဟာလူစိတ်ဝင်စားမှုအများဆုံးပွဲတစ်ပွဲဖြစ်နေပါတယ်အမေရိကန်လက်ပစ်ဘောလုံးပွဲနောက်ဆုံးဘောလုံးပွဲဟာအမေရိကန်တနိုင်ငံလုံးကနှစ်စဉ်ကြည့်ရှုတဲ့ပွဲပါအသင်းနှစ်သင်းအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာပြည်သက်တူဖြစ်တဲ့ဥကိုကိုတော်ကအခုလိုပြောပါတယ
်ပြီးတဲ့တိုင်ပဲလေအမေရိကန်မှာတော့ Super Bowl ကတော့အကြီးကျယ်ဆုံးအားကစားပွဲဘုံလုံးအောင်ဆင်ကြရတယ်အဲ့တော့ဒီနေ့ကတော့Kansas City Chiefs နဲ့ Kansas နဲ့ San Francisco ကပြီးခဲ့တဲ့လေးနှစ်2020ကတော့တွေ့ထားတယ်။ဒီကတော့ Kansas City နိုင်ထားဘူးလေ။ဘိုးဘော်လည်း 49ers ကလည်း top တွက်လို့နေရဘူး။သူတို့ကလည်းတကယ်အပြင်းကြီးနဲ့ချင်းကောင်းတဲ့ပွဲပါပဲ။လူတိုင်းကလည်းစိတ်ဝင်စားကြဒီနေ့ပိုစိတ်ဝင်စားရတာလေ။ဘာဖြစ်လို့လဲဆိုတော့ Kansas City ကအားကစားသမားတယောက်ဖြစ်တဲ့Travis Kelce ဆိုတာကလူတိုင်းတရားလူငယ်လေးတွေရဲ့ဟိုအသေးသေးသေးကြော် Taylor Swift နဲ့သူကလည်းဟိုရည်စားဖြစ်နေတော့ဒီပွဲမှာတစ်ခါခွင့်တောင်းလာပါလားဆိုပြီးတော့အဲ့ဒါကြီးဖြစ်နေတော့ပို့ပြီးတော့ဟိုစူးစူးငင်ငင်လေးဖြစ်နေတာပေါ့လေ Kansas ကတော့ Upper Hand ပေါ့ဒါပေမဲ့ San Francisco ကတော့ short တယ်လို့မြင်ရဘူးသူတို့လည်းကစားတာတော်လေးကောင်းပါလိမ့်
ဖေဖော်ဝါရီ14ရက်နေ့မှာကြားဟုတ်တဲ့ချစ်သူများနေနဲ့နီးနေတဲ့အချိန်မှာတေလာစီဖ်ကဂျပန်နိုင်ငံမှာဖျော်ပြေနေတဲ့ပွဲကနေသူချစ်သူရှိရာလေငွင်းကိုတိုက်ရိုက်ဆေးပြီးကိုပိုင်ဂျက်လီရင်နဲ့ဘောလုံးပွဲကိုပြန်တန်းသွားတာကဂျပန်လူငယ်ရေချားမှာရိုဂျင်းစရာဖြစ်ရဖြစ်နေတာကိုလည်း AP သတင်းမှာတွေ့ရှိရပါတယ်ခင်ဗျာ